တော်ရှင်ပေါင်းတနိတာမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းနံပါတ်16925ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မယ့်သတင်းလေးတွေမှာတော့ American Outlook ထောက်လိုင်းကော်မတီ Republican ကိုယ်စားလှယ်လက်ဝဲရုံးနှင်းမှတ်တမ်းတစ်ခုကိုသမ္မတအင်ပြီတော်မှာပေးပို့ခင်ပြင်ဆင်တဲ့အကြောင်း Democrat ဘက်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုကိုတွေ့တဲ့အကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ကိုယ်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရန်ကုန်တက္ကသိုလ်ရိပ်သာလမ်းထဲကဒေါန်ဆန်းစုကြည်နေအိမ်ကိုမိစာတက်ဓာတ်စီပလင်းနဲ့ဒီဘက်နဲ့ပိုင်းမှာတိုက်ခိုက်ခံရပါတယ
်။ချန်ရှိကိုလာပြီးတော့မှခေါင်းကဖန်ပလင်းပေါ့ဖန်ပလင်းနဲ့မှာတော့အနံ့တော့ဝင်နေပေါ့ရေနံစီနဲ့ဓာတ်စီနဲ့တဘောမျိုးနံတာပေါ့အဲ့ဒါကမှဟိုအစတော့ဟိုကျွန်တော်တို့ဗါတယ်မှန်ရင်ဒီမှာသုံးတဲ့မိစာလိုဟာမျိုးကြီးပါတာပေါ့
ဒီအကြောင်းသတင်းလေးပြီးမှနားဆင်ရဖို့ရှိသလိုတခါကချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒုက္ခသည်တွေဘယ်လိုပိတ်မိနေပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်တခါဒါအပြင်ဒီဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိခွန်းနဲ့ပတ်သက်ပြီးတုတ်ပြန်တန်တွေကိုလည်းကြားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
American Outlook ထောက်လိုင်းကော်မတီ Republican ကိုယ်စားလှယ်လက်ဝဲရုံးတွင်မှတ်တမ်းတစ်ခုကိုသမ္မတအင်ပြီတော်မှပေးပို့ခြင်းပြင်ဆင်မှုတွေလုပ်ခဲ့ကြောင်းကော်မတီဝင်ထိပ်တန်းဒီမိုကရက်မတ်တယောက်ကပြောဆိုလိုက်ပါတယ်။ရုံးတွင်မှတ်တမ်းကိုအများပြည်သူသိအောင်ထုတ်ပြန်မှုလွှတ်တော်မတ်တွေမဲခွဲဆုံးဖြတ်အတည်ပြုထားတဲ့အတိုင်းမဟုတ်ဘဲပြင်ဆင်ပြီးမှပေးပို့တာဖြစ်ကြောင်း Outlook ဒီမိုကရက်ကိုယ်စားလှယ်အတန်းစကစ်ကပြောဆိုလိုက်တာပါ။ဒီကနေ့အစောဆုံးထားပြီးအများပြည်သူသိအောင်ထုတ်ပြန်တင်မတင်အင်ပြီတော်ကဆုံးဖြတ်မဲ့ရုံးတွင်မှတ်တမ်းမှာတော့တရားရုံးဝန်ကြီးဌာနကသမ္မတဒေါ်နယ်ထရမ့်ကိုစန့်ကျင်ဖက်လိုက်ကြောင်းဆွဆွဲထားပါတယ်။ဒီမိုကရက်ကိုယ်စားလှယ်စကစ်ကတော့မှတ်တမ်းနဲ့ပတ်သက်လို့ပြင်ဆင်နိုင်ရေးလောက်ထားတဲ့အကြောင်းမနေ့နောက်မိုင်းကမှသိခဲ့ရပြီးပြန်လည်သုံးသပ်ပြင်ဆင်ခွင့်မရတဲ့အတွက်အလွန်အမင်းစိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းကော်မတီဥက္ကဋ္ဌ Republican ကိုယ်စားလှယ် David Nunes ကိုစာရေးသားပြောဆိုခဲ့တာပါလူများစုကိုယ်စားလှယ်ရဲ့ပြင်ဆင်ချက်တွေကကြီးမားတဲ့လွယ်မမှုတွေချုံရင်းချက်တွေကိုအမှားမပြေနိုင်ခဲ့ရင်မှတ်တမ်းဟာပြည့်စုံမှန်ကန်မှုရှိမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်ကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ရသူကတော့သမ္မတအင်ပြူရိုကိုပြေးပို့တဲ့မှတ်တမ်းမှာအ내ချင်းတိဖြတ်မှုတွေသာရှိခဲ့ပြီးဒီမိုကရက်တွေဟာမှတ်တမ်းမှာအသေးစိတ်ဖော်ပြထားတဲ့အာဏာအလွဲသုံးစားလုပ်ရက်တွေပေါ်အာယုံပြောင်းမှုကြိုးစားနေတာဖြစ်ကြောင်းတုံ့ပြန်ခဲ့တာပါဆက်မျက်နှာလေးမျက်နှာပါဝင်တဲ့လက်ဝဲရုံးတွင်းမှတ်တမ်းကိုအများပြည်သူသိအောင်ထုတ်ပြန်မှုမဲခွဲမဆုံးဖြတ်ခင်ပြန်လည်သုံးသပ်နိုင်တဲ့အခွင့်အလမ်းအကန့်အသတ်နဲ့သာရခဲ့တယ်လို့ပြည်စုံတိကျမှုပေါ်အလွန်မင်းစိုးရင်ကြောင့်လည်းမနေ့စောပိုင်းမှာပဲပြောင်းလဲစုံစမ်းရေးဘျူရို FBI ကလည်းပြောဆိုထားပါတယ
် American နိုင်ငံမှာတော့ Republican Party ဝင်များပြားလိုက်ပါလာတဲ့ယထာအမိုက်သိန်းကားနဲ့တိုက်မိပြီးတူးဦးတည်ဆုံးခဲ့ရတဲ့နေရာမှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမေရိကန်မျိုးသားတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကပြင်ဆင်နေပါပြီ။ဒီဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူတွေအနေနဲ့အခြားလူများစွာလည်းတရားရခဲ့ကြတဲ့ဒီ Amtrak ခီးတဲ့တင်ယထာမနေ့ကမတော်တဆတိုက်ခဲ့ရတာအတွက်ရပ်ပေါင်းများစွာအချိန်ယူပြီးအဲ့ဒီတိုက်တဲ့နေရာမှာစစ်ဆေးကြမှာပါ။ Washington DC ကနေ West Virginia ကိုသွားတဲ့ဒီယထာဟာ Virginia ပြည်နယ်အနောက်တောင်ပိုင်း Charlotteville မြို့ပြင် -20 လောက်ကွာမှာအခုလိုတိုက်ခိုက်မိခဲ့တာဖြစ်ပြီးသိဆုံးသူကတော့အစည်းအဝေးလုပ်ဖို့အပန်းဖြေစခန်းသွားကြတဲ့အမတ်တွေတဲကမဟုတ်ပဲတာမန်ခီးတဲ့တူတာဖြစ်ပါတယ်။ Amtrak ရထားကုမ္ပဏီကတော့ယထားတဲ့ဒဏ်ရာရသူတွေထဲမှာပြင်းပြင်းထန်ထန်စွန့်ရတဲ့အနေအထားမရှိဘူးလို့ထုတ်ပြောတာပါတယ်။ဒါပေမဲ့အထက်လွှတ်တော်အမတ် Jason Lewis နဲ့အခြားလူများကတော့ဒဏ်ရာအနှဲငယ်ရပြီးဆေးရုံရောက်သွားခဲ့ကြပါတယ်။ NTSB လို့တကောက်ခေါ်တဲ့ဒီလမ်းပန်းဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူအာဝိနာကတော့အခုဖြစ်တဲ့နေရာမှာသွားစုံစမ်းပြီးချက်ချင်းဘာကြောင့်ဖြစ်တာလို့ဒီကုန်းချုပ်ချက်ဆွဲမှာမဟုတ်ဘူးစုံစမ်းစစ်ဆေးမှုတစ်ခုလုံးမပြီးသေးပဲနဲ့ခံမှန်းပြောမှလည်းမဟုတ်ဘူးလို့ထုတ်ပြောတာပါတယ်အပန်းဖြေသွားရင်လွှတ်တော်ကိစ္စတွေဆွေးနွေးကြမယ်ဒီခေတ်စမှာ American Outlook တက္ကသိုလ် Paul Ryan လည်းပါသွားပြီးသမ္မတ Donald Trump အနေနဲ့လည်းဒီနေ့ဆွေးနွေးပွဲမှာမိကွန်းပြောဖို့မျှော်လင့်ထားကြပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြလိုက်တဲ့အတွက်ထိရောက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြည်ပကတိကြောင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခရဲနှစ်တားစင်းကျော်ကိုမင်းမြန်းမှုတွေလက်ကင်ဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့စိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြရတယ်ရှိတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ရန်ဟီလီကပြောဆိုလိုက်တာပ
ါ But when I was talking to some of the refugees a man said to me he had he had buried 430 plus bodies.
ဒုက္ခသည်တချို့နဲ့တွေ့ဆုံရမှာမျိုးသားတယောက်ကသူထွက်မပြေးခင်မှာပဲအလောင်းပေါင်း430ယောက်ကိုကုညီမြုပ်နှံပေးခဲ့ရကြောင်းပြောပြခဲ့တယ်လို့တည်ဆုံးပျောက်ဆုံးသူတွေလို့ဆိုတဲ့လူနာမည်စင်းတွေကိုလည်းလက်ခံရရှိထားကြောင်းမကြသေးရင်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်တာပါအစူလိုက်ပြုံလိုက်မြုပ်နှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမတ်မိနိုင်အောင် SAA နဲ့ပြန်ထားတာဓမ္မမဟုတ်တနက်နဲ့ပစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေကဘူးစီတော်မျိုးနဲ့ကုတားပြင်မှာဖြစ်ပေါ်ခဲ့တဲ့လက္ခဏာတွေ့ရကြောင်းလဲ AP သတင်းကဖော်ပြထားပါတယ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရန်ဟီလီကတော့သတင်းအတိုင်းသာမှန်ခဲ့မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိအောင်စုံစမ်းစစ်ဆေးမှုတွေကိုရေဆုံးရေပြားလုပ်ဖို့လိုကြောင်းပြောဆိုခဲ့တာပါနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကြောင့်နိုင်ငံကအတန်းဝန်းနေနဲ့တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူနိုင်အောင်နိုင်ငံကဖိအားပေးဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ရန်ကုန်က Channel ကိုဓာတ်ဆီပလင်းမီရှုပြီးလူတူးကဒီနေ့ပြစ်ထည့်သွားတယ်လို့အတိုင်ပင်ခံရုံးပြောခွင့်ရကထုတ်ပြောလိုက်ပါတယ်။အများလေးစားတဲ့ဒေါန်ဆန်းစုကြည်လုံခြုံရေးအတွက်စိုးရိမ်မှုတွေကြီးမားသွားချိန်မှာဒေါန်ဆန်းစုကြည်အနေနဲ့ကတော့အဲ့ဒီတိုက်ခတ်မှုဖြစ်ချိန်မှာနေပြည်တော်မှာပဲရှိနေခဲ့တယ်လို့အတိုင်းပင်ခံရုံးပြောခွင့်ရဦးစောထေကထုတ်ပြောခဲ့ပါတယ်။ဒီနေ့မနေ့စောစောမှာဓာတ်ဆီမီလောင်ပလင်းတစ်လုံးကိုလူတူးကဒေါန်ဆန်းစုကြည်ရဲ့တက္ကသိုလ်ရေးသားလမ်းကခြံကိုကျော်တက်ပြီးပြစ်ထည့်ကထွက်ပြေးသွားတယ်လို့လုံခြုံရေးအရာရှိတွေကကုကားပြီးရန်ကုန်ဒေသခံတွေကလည်းပြောနေကြပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥချီတူကတော့ဒီတိုက်ခိုက်ခဲ့မှုကြောင့်ဘာမှမီလောင်သွားတာမရှိပဲအပြည့်အစုံနည်းနည်းလေးသာဖြစ်သွားတယ်လို့ထုတ်ပြောထားပါတယ်။ဒါပေမဲ့ရန်ကုန်တိုင်းမြို့သားလွှတ်တော်မှဦးရီဘူကတော့အခုလိုဖြစ်ရကြောင်းဒေါ်ဆန်းစုကြည်အသက်အန္တရာယ်အတွက်စိုးရိမ်မိတယ်လို့ထုတ်ပြောနေပါတယ်။ဒေါ်ဆန်းစုကြည်နေနဲ့ရိုဟင်ဂျာတွေပေါ်တိုက်ခိုက်ခံရမှုအတွက်ပြင်းပြင်းထန်ထန်ထုတ်မပြောတာနဲ့ပတ်သက်ပြီးနိုင်ငံတကာမှဝိုင်းဝေဖန်ခံရခြင်းမှာမြန်မာအစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာအခြေချုပ်ပွားနဲ့နေခဲ့ရတဲ့သူမရဲ့အိမ်ကိုအခုလိုတိုက်ခိုက်ခံခဲ့ရတာပါ။ဦးစောထေကဒီတိုက်ခိုက်မှုကိုဘာရွေချက်နဲ့လုပ်တယ်ဆိုတာကိုတော့မှန်းပြီးမပြောချင်ဘူးလို့ပြန်ပြောခဲ့ပါတယ်။ဒါပေမဲ့ပန်းရောင်အင်ဂျီနဲ့ပစိုးပြဝတ်ထားတဲ့တန်တရာရှိထားသူတူရဲ့တပ်ပုံကိုတော့ Facebook ပေါ်မှာပြန်နေပြီးဒီတန်တရာရှိသူကိုအပူတပြင်းလိုက်ရှာနေတယ်လို့လည်းလုံခြုံရေးရှိသူကထုတ်ပြောထားပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒုတိယကမ္ဘာစစ်တွင်ပိုလန်နိုင်ငံမှာနာဇီတွေရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုတွေနဲ့ပတ်သက်လို့ပိုလန်နိုင်ငံကိုထိခိုက်စေမဲ့တုံ့နှုံပြောဆိုမှုတွေကိုအရေးယူနိုင်မဲ့ဥပဒေတရက်အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ပိုလန်အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထည့်အတည်ပြုခဲ့တဲ့ဥပဒေကိုထက်လွှတ်တော်မှာဒီကနေ့ပဲထောက်ခံမဲ့58မဲ၊ကန့်ကွက်မဲ23မဲနဲ့အတည်ပြုလိုက်တာပါ။ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့တရားဝင်စတင်ပြဋ္ဌာန်းနိုင်တော့မှာဖြစ်ပါတယ်။ဥပဒေသေးရပိုလန်နိုင်ငံမှာနာဇီတွေကဂျူးလူမျိုးတွေကိုတပ်ဖြတ်ခဲ့မှုကိုပိုလန်နိုင်ငံကယာစွမ်းမှုဖြင့်တုံ့နှုံပြောဆိုတာပိုလန်နိုင်ငံကနာဇီလူသက်အကျဉ်းစခန်းတွေကိုပိုလန်လူသက်အကျဉ်းစခန်းတွေဖြစ်ပြောဆိုလာတွေကိုရာဇဝတ်မှုဖြစ်သတ်မှတ်မှာပါအမေရိကန်ပြည်ထောင်စုကတော့ဥပဒေအတိအကျလွတ်လပ်စွာပြောဆိုခွင့်ပိုလန်နိုင်ငံနဲ့အမေရိကန်ဣဇွေလိုဆက်ဆက်ရေးမှာထိခိုက်မှာကိုစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ပိုလန်လူသက်အကျဉ်းစခန်းဆိုတဲ့အသုံးအနှုန်းမျိုးဟာပြည်စုံမှုမရှိသလိုတင့်တော်မှုလည်းမရှိပေမဲ့လူစုလိုက်ပြုံလိုက်တန့်ဖြတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှတ်ချက်ပေးရမှာအကန့်အသတ်တွေဖြစ်လာမှာစိုးရိမ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်တာပါဣဇွေဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကလည်းအလမန်တရားကိုလမ်းလွှဲအောင်လုပ်တာတမိုင်းကိုအစ်စ်ပြန်ရေးတာအစုလိုက်ပြုံလိုက်တန့်ဖြတ်မှုတွေကိုလက်မခံငင်းဆန်တာမျိုးကိုတော့တီးခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ
်အမေရိကန်ပြည်ထောင်စုထဲမှာယာယီရွှေ့ပြောင်းနေထိုင်သူစီးရီးယားနိုင်ငံသား9000ကျော်ကိုယာယီအကာအကွယ်ပေးထားတဲ့ TPS လို့ခေါ်တဲ့အစီအစဉ်ကိုသမ္မတထရမ့်အစိုးရကသတ်တမ်းတိုးလိုက်ပါတယ်။ဌာနေနိုင်ငံတွေမှာအနေအများလွန်တာကြောင့်အမေရိကန်ပြည်ထောင်စုမှာယာယီခုံလုံဖို့ TPS ကခွင့်ပြုထားတာဖြစ်ပါတယ်။စီးရီးယားနိုင်ငံအလက်ပိုကနေလာရောက်သူမိုက်ကယ်ရှော့ကွာကတော့ TPS အစီအစဉ်ကြောင့်မျှော်လင့်ချက်တွေပြန်ရှင်သန်လာခဲ့ရတယ်လို့ဆိုပါတယ်။စီးရီးယားစစ်ပွဲဆက်ဖြစ်နေမှုအပါအဝင်နိုင်ငံတွင်းအခြေအနေအမျိုးမျိုးကြောင့်ဒီဆုံးဖြတ်ချက်ကိုချလိုက်ရကြောင်းအမိမြေလုံချုံရင်ဌာနကကာစတန်နီလ်ဆန်ကပေါ်တူးနှောင်းပိုင်းမှာထုတ်ပြောထားပါတယ်။ဥပဒေကြောင်းအရ TPS သတ္တန်းကို18လတချိန်ပြန်စစ်ဆေးပြီးအခုချိန်ထိတော့ဆီးရီးယားနိုင်ငံသားတွေအတွက် TPS ကိုအမြဲတမ်းသတ္တန်းတိုးပေးလေရှိပါတယ်။ငလျင်တန်ပြင်းထန်ခံခဲ့ရတဲ့ဟေတီနဲ့အယ်ဆာဗီဒိုနိုင်ငံတွေကယာယီရွှေ့ပြောင်းနေထိုင်သူတွေအတွက် TPS အစီအစဉ်ကိုအဆုံးသတ်မှုထရမ့်အစိုးရကလက်တလောကျညာလိုက်တဲ့ပေါ်ဝေဖန်မှုပြင်းထန်ခံရခြင်းမှာပဲဆီးရီးယားယာယီခြေချသူတွေရေဆုံးဖြတ်ချက်ထွက်လာတာဖြစ်ပါတယ်ခင်ဗျ။
ဆောဒီအိုလံပစ်အားကစားပွဲကျင်းပမဲ့တောင်ကိုရီးယားနိုင်ငံကအားကစားသမားတွေရဲ့အဆောက်မှာမြောက်ကိုရီးယားနိုင်ငံတော်အလံကိုလွှင့်တင်လိုက်ပါတယ်။အိုလံပစ်အားကစားရွာတရားဝင်ဖွင့်လှစ်လိုက်ပြီးနောက်တစ်နေ့မှာပဲဆိုးမြို့တော်အရှိဘက်ကီလိုမီတာ230အကွာမှာရှိတဲ့ဆောဒီအိုလံပစ်ကျင်းပမဲ့ပျုံချန်းတဲ့ကန်နွန်အိုလံပစ်ကြီးရွာတွေမှာမြောက်ကိုရီးယားနိုင်ငံအလံတွေကိုဒီကနေ့ပဲလွှင့်ထူလိုက်တာပါ။တောင်ကိုရီးယားနိုင်ငံအမျိုးသားလွန်ကြွေးဥပဒေအရမြောက်ကိုရီးယားအလံကိုတော့တရားနောက်ကျပြီးမှလွှင့်တင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအလံလွှင့်တင်ခွင့်ကိုတော့အားကစားသမားတွေရဲ့အဆောင်နဲ့အားကစားယုံနေမှာပါခွင့်ပြုပေးလိုက်တာပါ။မြောက်ကိုရီးယားအားကစားသမား10ယောက်တောင်ကိုရီးယားနိုင်ငံကိုဒီကနေ့နောက်ပိုင်းရောက်လာမှာကိုကြိုဆိုတဲ့အနေနဲ့အလံလွှင့်တင်ခဲ့တာလည်းဖြစ်ပါတယ်။
တောင်ကိုရီးယားမှာဒီလာလုံးမဲ့ဒီဆောင်းရာသီအိုလံပစ်ဖွဲ့တဲ့ပေါ်ချင်းချောက်မှုအတိအကျတွေရထားတာမရှိသေးဘူးလို့အမေရိကန်ဆိုရကထုတ်ပြောလိုက်ပါတယ်။အမေရိကန်အိုလံပစ်အဖွဲ့ဆိုင်ရာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အကြီးတန်းအရာရှိလုံခြုံရေးမှူးကဒီဆောင်းရာသီအိုလံပစ်ပွဲပြင်ဆင်ရေးအတွက်တောင်ကိုရီးယားနဲ့နှစ်နှစ်ကြာပူးပေါင်းပြီးအနီးကပ်ဆောင်ရွက်လာခဲ့ပေမဲ့အခုလိုချင်းချောက်မှုကိုမသိရသေးဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတင်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတွေကိုအရင်တင်ပြသွားပါမယ်သမ္မတဒိုနယ်ထရန့်ရဲ့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမေခွန်းပေါ်မှာရေဘူးရအဖြစ်တော့အကောင်းမြင်တုံ့ပြန်မှုတွေရခဲ့တယ်လူလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်သမ္မတထရန့်ရဲ့မေခွန်းတဲ့ညီညွတ်ရေးနဲ့ပါတီနှစ်ရပ်ပူးပေါင်းဆောင်ရွက်ရေးကိုအလေးပေးပြောခဲ့တာကြောင့် Republican အများစုအတွက်ကျဉ်းနှံ့စရာဖြစ်ပေမဲ့ Democrat တွေကတော့သမ္မတရဲ့တကယ်ရည်ရွယ်ရင်းနဲ့ရှေ့ဆက်ဘာလို့မလဲဆိုတာကိုတော့တန်တရာရှိနေကြတာပါဒီလိုတုံ့ပြန်မှုတွေအကြောင်း VOA သတင်းတော့ဂျင်မလုံးစူးစီးတင်ပြတာကိုကိုသားညွန့်ဦးကပြောပြမှာဖြစ်ပါတယ
်နိုင်ငံတော်ခြေပြမေခွန်းပြောမှုအတွက်လွှတ်တော်ခန်းမာတဲ့သမ္မတရောက်လာပြီဆိုတာလွှတ်တော်ဥက္ကဋ္ဌကိုသိပြီးကြေညာလိုက်တာပါသမ္မတဒေါ်နယ်ထရမ့်အနေနဲ့ပြီးခဲ့တဲ့တစ်နှစ်သူတောင်းယူစဉ်အတော်လေးကိုကျဲလလောင်ကိစ္စရပ်တွေဖြစ်ခဲ့ပြီးတဲ့နောက်အခုဒီလွတ်တော်နှစ်ရက်ရှိမှာပြောတဲ့နိုင်ငံတော်အခြေပြမေခွန်းမှာတော့ညီညွတ်ရေးအတွက်မြေတားရေးခံမှုလုပ်ခဲ့ပါတယ
် All of us together as one team one people
ကျွန်တော်တို့အားလုံးဒီစည်းဒီလုံးနဲ့ရှိနေမယ်ဆိုရင်ဒူးတယောက်ချင်းအမေရိကန်မိသားစုတစုချင်းဘာမှမဆိုလုံနိုင်ပါလေဒီတိုင်းပြည်ပေါ်တူညီတဲ့ခံယူမှုနဲ့တူညီတဲ့ပန်းတိုင်ကိုအမေရိကန်လမ်းတော်တစ်ခုတည်းအောင်မှသွားနေကြတာပါ
။တမရရဲ့အခုလိုပြောပြောင်းလာတဲ့သဘောထားနဲ့ပတိနှစ်ရပူပေါင်းဆောင်ရည်ပြောဆိုလာတဲ့အပေါ်မှာအောက်လွှတ်တော်အမတ် Brian Fitzpatrick အပါအဝင် Republican တွေကကြိုးစားခဲ့ကြပါတယ
်။ Talked about paid family medical leave, we talked about
it. ဒီသားစုဂျမားရေးအတွက်ဆေးခွင့်အကျိုးခံစားခွင့်ကိစ္စသူပြောပါတယ်။အခြေခံအဆောက်အုံတွေနဲ့ပတ်သက်လို့ပြောပါတယ်။အလုပ်ခွင့်သင်တန်းတွေကိစ္စပြောပါတယ်။မွေးရေးဆေးကိစ္စပြောပါတယ်။ဒါတွေအလုံးဟာပါတီကြီးနှစ်ရလုံးရဲ့စိတ်ဝင်စားတဲ့ကိစ္စတွေပါ။ဒီကိစ္စတွေအပေါ်ပြောပုံဆိုပုံတွေကိုမြင်ရတာတကယ်ကိုဝမ်းမြောက်မှုရတယ်
။ဒါပေမဲ့လည်းမေကွန်ပြောစီတစ်လျှောက်လုံးမှာဒီမိုကရက်တစ်ဘက်ကတော့သမ္မတရဲ့စကားကိုတန်တရားသဘောနဲ့လက်ခုပ်ဩဘာပေးမှုသိမ့်မလုပ်ကြပါဘူး။လူမှုကြီးကြပ်ရေးကိစ္စအပေါ်မှာသမ္မတအနေနဲ့တကယ်ပဲညှိနှိုင်းလို့စိတ်ရှိရလားဆိုတာကိုအောက်လွတ်တော်မတ်ဂျင်မက်ဂါဗန်လိုမျိုးဒီမိုကရက်အတော်များများကမေကွန်ထုတ်ခဲ့ပါတယ
်။ This president's views on immigration
မြန်မာကြီးကြီးရဲ့စနစ်ပေါ်သမ္မတရဲ့အမြင်ကအစွန်းရောက်လုံးပါတယ်။သူရဲ့ဒီလိုချင်းမြောင်းပြီးမြက်ကဲလူမျိုးရဲ့အမြင်ကိုသူတို့ဘက်ကတင်လာကြတာပါ။
ဒါပေမဲ့လည်းသမရရဲ့ဒီမေကွန်းမှာပျော်ပြောင်းလာတဲ့လေတံကြောင့်အနည်းဆုံးတော့လက်တလောကောက်ခံရရှိတဲ့စစ်တမ်းတွေအပေါ်မှာတည်အောင်မှုရှိလာခဲ့ပါတယ်။ဒါပေမဲ့ဒါဟာဘလောက်ထိတာရှည်ခံမလဲမေကွန်းတော့ရှိတယ်လို့ Brookings Institution ကသူသတိ John Hooded ကမြင်ပါတယ
်။ If the president does want a reset
သမရအနေနဲ့အခြေအနေတွေကိုပြန်ပြီးအစာပြိုးကျင်တယ်ဆိုရင်တော့ဒီလိုအမူအကျင့်တွေကိုဒီဇန်နဝါရီလညရဲ့တနအီဝဲစာလောက်ထက်တော့ပို့ပြီးပြဖို့လိုတာပေါ့လေဒါပေမဲ့လေဒေါ်နယ်ထရမ့်အနေနဲ့သူ့အမူအကျင့်တွေပြောင်းဖို့ရည်ရှိမဟုတ်ဘူးကာလအပိုင်းအခြားအလက်အတွင်းမှာတော့လုံနိုင်မဲ့အခြေအနေမမြင်ရပါဘူ
းအခုလိုသူ့ရဲ့မိကွန်းကနေပြီးတော့အခြေအနေကောင်းတစ်ခုတိစောက်ဖို့ဆိုတာသမရပေါ်မှာမူတည်နေတယ်လို့သူ့သေသည်ဂျင်ကက်စလာကပြောပါတယ
် Yeah he should get a bump with the state of the union
ဟုတ်ပါတယ်နိုင်ငံတော်ခြေပြမိန်ကုန်းဟာသူ့အတွက်ပြောင်းလဲဖို့အခြေအနေတစ်ခုဖြစ်တင်ပါတယ်သမရတိုင်းလိုလိုလည်းဒီလိုဖြစ်တတ်ပါတယ်ဒါပေမဲ့ဒါဘလောက်ခံပါလဲဒါဟာသူ့အတွက်နောက်ထပ်9ရက်လားနောက်ထပ်9လအထိခံမလားဆိုတာမေးကုန်ပါပဲ
သမရထရမ့်ကိုအခိုင်အမာထောက်ခံသူတွေအတွက်ကတော့ဒီမိန်ကုန်းကြောင့်မလို့သူ့ဘက်မှာဆက်ရှိနေကြအောင်မယ်ဆိုတာကတော့တန်တရားမရှိသလောက်ပါဒါပေမဲ့လို့ထောက်ခံမှုအကြီးကျယ်ကြဆဲနေတဲ့သူ့အတွက်တော့ဒီအများပြည်သူထောက်ခံမှုတွေတိုးလာအောင်ဘယ်လိုလုပ်မလဲဆိုတာကတော့တကယ်ကိုစဉ်းခေါ်ချက်ပါပဲခင်ဗျာ
ကိုသားညုံတင်ပြခဲ့တာပါခင်ဗျာအခုတော့ကလေးငယ်တွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုလည်းပြောပြခြင်းပါတယ်ကဘာပေါ်မှာကလေးငယ်ခမ်းမန်းကြီးတန်းပေါင်း2500ရှိနေပါတယ်တိတ်မကြသေးခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်ခုမှာတော့ဒီလိုတန်းပေါင်းများစွာသောကလေးငယ်တွေရဲ့အနာဂတ်က ကောင်းမွန်ဖို့အရေးကြီးတယ်လို့ဆောင်ရွက်စရာတွေလည်းအများပြားရှိနေတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်တာပါဒီအကြောင်း Kelvin Enos ပြောတဲ့သတင်းလွှာကိုမက်ခင်ဖြူတွေးကတင်ပြมาဖြစ်ပါတယ်
ကမ္ဘာပေါ်မှာအကျန်းဖတ်မှုတွေနဲ့ပြိပက္ခတွေရဲ့ထံကိုခန်းစားနေကြတဲ့ကလင်းငယ်48တန်းရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ဒီကလင်းငယ်တွေရဲ့အနာဂတ်အတွက်ကူညီပေးနိုင်မယ့်အစီအစဉ်တစ်ရပ်ကိုလည်းကုလသမဂ္ဂကတင်ပြထားပါတယ
် So UNICEF is launching its appeal it will be an appeal for $3.6 billion
နိုင်ငံပေါင်း52နိုင်ငံကအကျပ်ဒဲရီကိုကူညီပေးနိုင်မှုနဲ့ကလင်းငယ်48တန်းအပါအဝင်လူပေါင်း82တန်းရဲ့လူဝတ်ချက်တွေအတွက်ဒေါ်လာ 3.6 billion ဝိုင်းဝန်းကူညီပေးကြဖို့UNICEF အနေနဲ့တန်ကြားသွားမှာဖြစ်ပါတယ်
။ကလင်းငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF က Manuel Fountain ပြောသွားတာပါ။အချိန်ကြာပြိပက္ခတွေဖြစ်နေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေကကလင်းငယ်တွေကတော့အကူအညီအလိုအဆုံသူတွေဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်
။ And this goes around the whole world crisis the highest the crisis that has the highest number is
ကမ္ဘာတဝန်းအကူအညီတွေပေးနိုင်ပို့ပါ။လူအဆုံသူတွေကတော့စီးရီးယားနိုင်ငံတွေနဲ့အိန္ဒိယနိုင်ငံတွေကိုရောက်နေတဲ့စီးရီးယားဒုက္ခသည်တွေရှိမင်းနဲ့တခြားပြိပခဒေသတွေကဒုက္ခသည်တွေပ
ါကလင်းငယ်တွေကြမ်းကြမ်းမာမာနဲ့ရှစ်ခီးဆက်နိုင်အောင်ကူညီဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်လာတဲ့စီးပုံစံတစ်ကလက်ရှိအချက်တွေကိုပိုးပြီးစိုးရွားစေတယ်လို့လဲမစ္စတာဖောင်တင်ကပြောပါတယ
် Unfortunately what we see is a bit of a new norm around attacks on schools
စီးမကောင်းစရာကတော့စာသင်ကျောင်းတွေဆေးရုံတွေနဲ့ကျန်းမာရေးဆိုင်ရာအဆောက်အုံတွေရေပီးဝေတဲ့နေရာတွေလို့ကလင်းငယ်တွေအတွက်လိုအပ်တဲ့နေရာတွေကိုပုံစံသစ်နဲ့တိုက်ခိုက်လာတာမျိုးကျွန်တော်တို့တွေ့လာရပါတယ်ဒါကဘယ်လိုမှလက်ခံနိုင်စရာမရှိပါဘူး။ဒါတည်းမကကလေးငယ်တွေကိုလူသစ်စုဆောင်းတာတွေကလည်းလက်ခံနိုင်စရာမရှိပါဘူး။ကလေးငယ်တွေကိုဖမ်းဆီးထိန်းသိမ်းတာဟာဘယ်လိုမှလက်သင့်မခံနိုင်တဲ့တိတ်ကိုစိုးရင်စရာကောင်းတဲ့အခြေအနေပဲဖြစ်ပါတယ်
။နိုင်ငံသစ်တစ်ခုဖြစ်တဲ့တောင်ဆူဒန်ကအခြေအနေကတော့အဆိုးဆုံးပါပဲ။ပြိပက္ခတွေကြောင့်ဘဝဆုံးရှုံးနေကြတဲ့ကလေးငယ်မျိုးဆက်တစ်ခုလုံးကိုကယ်တင်ဖို့လိုအပ်နေတယ်လို့ UNICEF အဖွဲ့ကမာဟင်ဘူအန်ဒိုကပြောပါတယ်။
So currently we're doing a demobilization exercise in the south of Sudan.
Sudan တောင်ပိုင်းကရန်ဘီယိုအရက်မှာကျွန်တော်တို့လက်ရှိလုပ်နေတာတွေကတော့စစ်တပ်ထဲကနေကလေးငယ်980ထက်မနည်းကိုပြန်ခေါ်ထုတ်နိုင်ပြီးတော့သူတို့တွေကြောင်းပြန်တက်နိုင်အောင်လူမှုအတိုင်းဝန်ပြန်ရောက်လာနိုင်အောင်ပါ။အဲ့ဒီနေရာပြီးရင်တော့ Sudan မြောက်ပိုင်းကနေရာနှစ်ခုကိုသွားပြီးစစ်ထဲရောက်နေတဲ့ကလေးငယ်400လောက်ကိုပြန်ခေါ်ဖို့မျှော်လင့်ပါတယ်။အဲ့ဒီကလေးတွေကိုလူအတိုင်းဝန်နဲ့ပြန်ခေါ်ပြီးတော့ကြောင်းပြန်တက်လာနိုင်အောင်လူဖွဲ့စည်းအတွက်အကျိုးရှိတဲ့သူတွေဖြစ်လာအောင်ကူညီပေးသွားဖို့ပဲဖြစ်ပါတယ
်။အခုတောက်ခတ်ထားတဲ့ငွေကြေးကူညီတွေကတချို့ကိုပြိပက္ခဒေသတွေမှာရှိနေတဲ့ကလေးငယ်ခံပန်းချေ25တန်းကျောင်းပြန်တက်နိုင်ရေးအတွက်သုံးစွဲသွားမှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်ရှင်
။ကမ္ဘာကလေးငယ်တွေရဲ့အနာဂတ်အရေးနဲ့ပတ်သက်လို့တင်ပြပြီးအခုတော့ဒေါန်ဆန်းစုကြည်နေအိမ်တိုက်ခိုက်ခံရတဲ့အခြေအနေကိုနားဆင်ရပါမယ်။ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုဒီကနေ့မနက်ပိုင်းကမီးစာတတ်ထားတဲ့ဓာတ်ဆီပလင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ကျူးလွန်တဲ့သူကိုလောဆယ်အထိတော့ဖမ်းဆီးရမိခြင်းမရှိသေးဘူးလို့ဗဟန်းမြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်စဉ်နဲ့တဆက်တဲ့ဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုအထူးဂရုစိုက်ဖို့လိုပြီးလို့ NLD ပါတီဘက်ကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မမ်းမြင့်မြင့်ခိုင်ကသတင်းပေးပို့ပါတယ်။
ဒီကနေ့ February 1ရက်နေ့မနက်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်ဒေါန်ဆန်းစုကြည်ရဲ့နေအိမ်ခြံဝင်းအတွင်းခြံဆောင်တဲအနီးကရေပိုက်မီးလောင်ကျွမ်းခဲ့ပြီးထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးဗဟန်းမြို့နယ်ရဲတပ်ဖွဲ့မှူးရုံးကမြို့နယ်မှူးရဲမှူးသိန်းဝင်းကအခုလိုပြောပြပါဗျာ
။မနေ့6နာရီခွဲလောက်ပေါ့။နာမည်တော့မသိဘူးပေါ့ဗျာ။လူတယောက်ကအဲ့မှာခြံရှိကိုလာပြီးတော့မှခေါင်းကဖမ်းပလင်းပေါ့။ဖမ်းပလင်းထဲမှာတော့အနံ့တော့ဝင်နေပေါ့ရေနံစီနံဓာတ်စီနံသဘောမျိုးနံတာပေါ့။အဲ့ဒါကမှအစတော့ကျွန်တော်တို့ဗါလဲမှန်ရင်ဒီမှာသုံးတဲ့မိစားလိုဟာမျိုးကြီးပါတာပေါ့အဲ့ဒါလေးတွဲပြီးတော့မှအဲ့ဒါအထဲကိုပြစ်ထိုက်တာပေါ့မိချုပ်ပြီးပြစ်ထိုက်တယ်လို့ယူဆတယ်အထဲမှာသူကမိလောင်သွားတာဟိုခန်းလေးနဲ့ကွဲသွားတယ်ဟုတ်ကဲ့အဲ့ဒီသူကြတဲ့နေရာကဟိုရေပိုက်ကလေးတွေနည်းနည်း၄၅၆ချောင်းပုံထားတာရှိရမှာရေပိုက်တစ်လုံးလည်းမိလောင်သွားတယ်ပေါ့
ဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုဓာတ်ဆီပလင်းနဲ့ပြစ်ပေါက်ခဲ့သူကိုတော့လောလောဆယ်အထိဖမ်းဆီးရမိခြင်းမရှိသေးပဲဒေါန်ဆန်းစုကြည်ရဲ့နေအိမ်အနီးတစ်ဝိုက်မှာတော့လုံခြုံရေးတိုးမြင့်ထားတယ်လို့ရဲမှူးသိန်းဝင်းကဆိုပါတယ်ဒက်စီပလင်းနဲ့ပြစ်ခတ်တိုက်ခိုက်သူဟာတဦးတည်းမဟုတ်ပဲအဖွဲလိုက်ချိတ်ဆက်လှုပ်ဆောင်မှုဖြစ်ပြီး CCTV ကဖမ်းယူရရှိထားတဲ့ပုံတွေအရရောပြည်သူတဦးရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေအရသိရတယ်လို့ဗဟန်းမြို့နယ်လွတ်တော်အမတ်ဦးတောင်ထွတ်ကအခုလိုပြောပြပါဗျာ။ကျွန်တော
်တို့တင်လာပြတာတော့တယောက်ပေါ့နော်။ဒါအပေါင်းပွားရဲ့ပါပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီတရားမြန်ကန်လာမှတ်တိုင်ချိန်မှာထောက်နေကြတာပေါ့နော်။သူနဲ့သူပေါ့ပြစ်သွားပြီးတော့သူကခံနေကိုမိရှုပ်ပြစ်သွားပြီးသူကပြေးတာပေါ့။အဲ့ဒါကိုကျွန်တော်မျိုးသီးတယောက်ကဟိုတာဝတိလူစည်းငယ်လေးတယောက်ကနေပြီးတော့တာဝတိကြိုက်ပြီးသားတယ်ကျွန်တော်ပြည်သူဝိုင်းပေါ့နော်ဟောကင်မရာနဲ့ပေါ့ ဆက်ပြီးတော့အဲ့ဒါလေးကိုကျွန်တော်သိလိုက်ရယ်နောက်ဒီမှာကျွန်တော်ကင်မရာတွေနဲ့ရိုက်ထားတဲ့ပုံတွေနဲ့ပေါ်တဲ့တော့ကျွန်တော်အဲ့ဒါပဲဘူးတော့မမိတယ်ပေါ့ဗျာ
ဒေါ်ဆန်းစုကြည်ရဲ့နေအိမ်ခြံဝင်းနဲ့ဓာတ်စီပလင်းနဲ့ပြက်ပေါက်သူကိုဗဟန်းမြုံနယ်ရဲစခန်းမှာရစတက်ကြီးပုံမှ436နဲ့အမှုဖွင့်စုံစမ်းဖို့ဆောင်ရွက်နေပြီဖြစ်ကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီတိုက်ခိုက်သူဆိုသူရဲ့ရုပ်ပုံတွေကတော့လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်လက်ရှိဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အင်မတန်စိုးရိမ်ပြီးလုံခြုံရေးသတိပိုရှိရမယ့်အခြေအနေဖြစ်နေပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးမုံရွာအောင်ရှင်ကပြောပါတယ
်ဒါအချက်ပေးတာညောင်းကောက်လိုက်တာလို့တော့မှကျွန်တော်ပြောချင်တယ်ဒေါ်သစုကြီးတက်ဟိုဒီလူကြုံရေးကိုလေဒါကြောင့်ကျွန်တော်တို့ပို့ပြီးတော့သတိကြတဲ့လူကြုံရေးတွေပို့ပြီးတော့အားကောင်းတဲ့လူကြုံရေးတွေထားဖို့လိုပြီးလို့ပဲကျွန်တော်ပြောချင်ပါတယ
်လက်ရှိပြည်တွင်းရေးထိလွယ်ရှာလွယ်ဖြစ်နေတဲ့အနေအထားမှာနိုင်ငံရေးအမျက်ထုတ်ချင်သူတွေရဲ့လက်ချက်ဖြစ်နိုင်ပြီးအစိုးရအနေနဲ့ရောလူကြုံရေးတပ်ဖွဲ့တွေအနေနဲ့ရောတရားဥပဒေစိုးမိုးရေးကိုထိထိရရောက်လှုံ့ဆော်နိုင်ဖို့လိုတယ်လို့မြန်မာနိုင်ငံရေးလေ့လာသူဒေါက်တာရမျိုးသိန်းကပြောပါတယ
်လက်ရှိပြည်တွင်းအခြေအနေကဟိုထိလွယ်ရှလွယ်ဖြစ်နေတဲ့အနေအထားမျိုးမှာပေါ့လေဒါဒီအခြေအနေကိုခွင့်ကောင်းယူပြီးတော့အမျက်ထုတ်ချင်တဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေလည်းရှိကောင်းတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရအနေနဲ့ရောနော်လုံခြုံရေးဒီတပ်ဖွဲ့အနေနဲ့ရောဒါတရားဥပဒေစိုးမိုးရေးကိုနော်ထိထိရောက်ရောက်အထင်ကျောင်းနိုင်မှုလိုအပ်တယ်လို့မြင်တယ်လက်ရှိဟလာနိုင်ငံတော်ရဲ့ထိပ်ပိုင်းပေါ့လေတိုင်းမင်္ဂပုဂ္ဂိုလ်ရဲ့အိမ်ဝင်တော်မှဟိုဓာတ်စီပလင်းနဲ့ဟာမီးရှို့ဖို့အထိဆောင်ရွက်လာနိုင်တဲ့အနေအထားမျိုးမှဆိုရင်ဟာတာမန်အောက်ခြေပြည်သူလူထုဟာနောက်တိုင်းသားဒေသတွေမှာနေထိုင်နေတဲ့တိုင်းသားပြည်သူလူထုတွေရဲ့ဘဝလုံခြုံမှုဆိုတာတော့ပို့ပြီးတော့မှဟိုစိုးရိမ်စရာအနေအထားရှိတယ်ဆိုတာကိုဒီဖြစ်စဉ်ကနေပြီးတော့မီးပေါင်းထိုးပြနေတယ်လို့မြင်တယ်
လက်ရှိ NLD အစိုးရလက်ထက်ရခိုင်ပြည်နယ်ပဋိပက္ခအပအဝင်အကြမ်းဖက်မှုဖြစ်စဉ်တွေဇက်တိုက်ဆိုးသလိုဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းကမြောက်ဦးမှာအဓိကယုံဖြစ်ခဲ့ပြီးတဲ့နောက်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးအသက်ခံခဲ့ရပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာနေတာကြောင့်အစိုးရတာဝန်ရှိသူတွေတွေမကပဲပြည်သူလူထုအကြားမှာပါလုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရှင်
။ VOA သတင်းတော်မမင်းမြင့်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့နောက်ထပ်ထူးခြားချက်တွေကိုလည်း VOA ကနေဆက်ပြီးတင်ပြသွားမှာဖြစ်ပါတယ်။အခုတခါတော့ကချင်ဘက်ကအခြေအနေကိုတင်ပြပါမယ်။ကချင်ပြည်နယ်တနိုင်းမြို့နယ်ကနန့်ကွန်းမော်မှာပိတ်မိနေသူတွေက300နီးပါးလောက်ဟာထပ်မံထွက်ခွာလာနိုင်ပေမဲ့လောလောဆယ် 2,000 နီးပါးလောက်အဲ့ဒီဒေသမှာကျန်နေပြီးသူတို့တွေကတချို့ဟာအစာအစာနဲ့တောက်ရည်အခက်ခဲကြောင့်ဝမ်းကိုက်ယောဂါတွေစတင်ဖြစ်ပွားနေပါတယ်။လူကယ်ပြန်ဝန်ကြီးဌာနကတော့ပိတ်မိနေသူတွေထွက်လာနိုင်ရေးနဲ့နေရပ်ပြန်နိုင်ရေးအတွက်ကူညီထောက်ပံ့မှုတွေဆောင်ရွက်နေကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့တနိုင်းဒေသကနန်ကုန်းမော်မှာပိတ်မိနေသူ 3,000 ကျော်လောက်ရှိရမှာဇန်နဝါရီလ29ရက်နဲ့30ရက်နေ့ကလူ 1,200 လောက်နဲ့31ရက်နေ့မှာ300လောက်တနိုင်းဘက်ကိုထွက်လာနိုင်ခဲ့ပြီဖြစ်ပါတယ်။ကျန်ရှိနေသူ 2,000 နီးပါးလောက်အနက်မှာတော့တချို့တွေဟာဝင်းကိုက်ယောဂါစတင်ဖြစ်ပွားနေတယ်လို့စစ်ဆောင်တွေကိုကူညီနေသူကိုဆိုင်ခွန်ကပြောပါတယ်။
နောက်မှာကဒီဒီမနက်ကနိုင် question လာမှာဆက်ပြောရတာဟိုမှာကလူ2000အမေက2000လောက်ကျန်နေသေးတယ်စားစရာမရှိတော့ဘူးအဲနောက်မှာတမရရမကောင်းတဲ့ဟာလဲဆင်းရဲကြတော့မဆက်ဘူးဒီလိုနဲ့အဓိကတော့ one guy ပြန်နာပေါ့ရေမကောင်းဘူးအစားတော့မကောင်းဘူးအဲ့လိုမျိုးဖြစ်တယ်လို့သူပြောတာလေအားလုံးကအမြန်ဆုံးဆွဲခွာတဲ့နိုင်ဖို့အတွက်ကူညီထိုးကြပါဆိုတာပြောနေကြတယ်
ပေါ်ဒူးနေကနေကင်း17နာရီနဲ့4နာရီကြာမှာစစ်တပ်ကကြမ်းရှိနေသူတွေကိုစစ်ဆေးပြီးထွက်ခွာခွင့်ပေးခဲ့တာကြောင့်ဒီကနေ့ညနေပိုင်းမှာလည်းထပ်မံထွက်လာနိုင်သူတွေရှိနိုင်ပါတယ်။ဒီလိုထွက်လာသူတွေဟာအပေါဝါခေါ်တနိုင်းချောင်း14စိတ်အဲ့ဒီကမှတဆင့်တဝမ်းချောင်းတဒါအထိ14နဲ့လာကြရတာဖြစ်ပါတယ်။ထွက်ခွာလာသူတွေတဲကတချို့ကတနိုင်းမြို့ကိုရောက်ရှိလာသူတွေရှိတယ်လို့တချို့အခြားအရက်ဒေသကလူတွေကတော့တဝမ်းချောင်းတဒါကနေကိုယ့်အစီအစဉ်နဲ့ကိုယ်နေရပြန်တာတွေလည်းရှိပါတယ်။ပေးမိတဲ့နေရာကနေစစ်ဆောင်တွေထပ်မံထွက်လာနိုင်ဖို့နဲ့နေရပြန်နိုင်ဖို့အတွက်အစိုးရကကူညီဆောင်ရွက်ပေးနေကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကပြောပါတယ်။
မင်းတွေကကျွန်တော်တို့ကြီးရလေကျွန်တော်တို့ကြီးရဒီနယ်ဦးကြီးကြီးတို့တရှိဒီနယ်ဆွေရဖွဲ့ရလေဒီမျိုးဝင်ကြီးအဲသူတို့လည်းအဲ့ဒီကိုသွားနေပါပြီသွားနေပြီးတော့ဖတ်ပန်တာပေါ့မင်းကြီးရလေလေအဲဆက်လက်ပြီးတော့မှဂျန်တဲ့အဖွဲ့တွေလည်းကျွန်တော်တို့ဆက်ဖတ်ပန်ဖို့လုပ်နေကြတာပေါ့တချို့ကဒေသခံတွေကတော့ဒီနေရာဒီပြန်သွားတဲ့အတွက်ကျွန်တော်တို့ဖတ်ပန်ဖို့မလိုဘူးပေါ့အဲဒါပေမဲ့ဟိုအောက်ကြီးအောက်ကြွားနေပြီးတော့မှလာပြီးတော့မှလုပ်ကြတဲ့သူတွေလည်းရှိတယ်လေ အဲအဲ့ဒီနေရာတွေကျတော့ကျွန်တော်တို့တွေကနေဒီမှာသူရဲ့နေရေးထိုင်ရေးစံစည်းချက်ပေါ့ဟိုအောက်ပြန်မယ်ဆိုလို့ရှိရင်ရထားစေးရေးလမ်းမအသုံးစေးအဲ့ဒါတွေကိုကျွန်တော်တို့ထောက်ပံ့ပေးနေပါတယ
်လူကေပြန်ဝင်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတော့ဇန်နဝါရီလ30ရက်နေ့ကတနိုင်းမြို့ကိုလူ180ကျော်ရောက်ရှိလာတာကိုကူညီခဲ့တယ်လို့တနိုင်းမြို့ကရဝေးပြန်သူ6ယောက်ကိုနေရပြန်နိုင်ရေးအတွက်ကူညီပေးခဲ့ကြောင်းဖော်ပြထားပါတယ်မြစ်ကြီးနားမြို့ကကချင်ဘာသာရေးခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစစ်ဆောင်ပြည်သူတွေကိုကယ်ထုတ်နိုင်ရေးအတွက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူစီကိုမြစ်တရက်ခံထားပါတယ်ဗိုလ်တူးနေကတနိုင်းဒေသဘက်မှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့အစိုးရတပ်မတော်ဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ကပြောဆိုထားပြီးဒီကနေ့နေကင်းပိုင်းမှာလဲဖားကတ်မိုးကောင်းလမ်းမှာတိုက်ပွဲဖြစ်ပွားတာကြောင့်ခီးသည်တင်ကားတွေပိတ်မိနေခဲ့ပါတယ်
ရရှိများရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေနှိပါအထိကျဆင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကောက်ယူတဲ့လူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲစူရာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နဲ့9:00ခွဲထိ Asia Set 7ဂျိုတုမှာဖမ်းယူရှုစားပါ။အခုတော့သတင်းချင်းညို့ကိုကိုအောင်လွင်ဦးကတင်ပြပါမယ်။
မြန်မာအလို့တော်ထောက်လိုင်းကော်မတီတွေက Republican ကိုစရီယာလျှွေရုံတွင်မတန်းတစ်ခုကိုသမရအင်ပြူတော်မပေးဖို့ခင်ပြင်ဆင်ခဲ့ကြောင်းကော်မတီဝင်ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်ရုံတွင်မတန်းအများပြည်သူသိအောင်ထုတ်ပြန်မှုလွှတ်တော်အမတ်တွေမဲခွဲဆုံးဖြတ်အတည်ပြုထားတဲ့အတိုင်းမပို့ဘဲပြင်ဆင်ပြီးမှပေးဖို့ခဲ့ကြောင်းအလို့တော်ဒီမိုကရက်ကိုစရီယာအတန်းစကစ်ကပြောဆိုလိုက်တာပါမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်းအပြည်သတင်းဌာနကဖော်ပြလိုက်တဲ့အတွက်ထိရရစုံစမ်းဖို့ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်နေထိုင်ခြင်းကြောင့်မင်းမြန်မှုတွေလက်ကင်ဖုန်းနဲ့ရက်ကူးထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့ဆိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြတာတွေရှိတဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရန်ရင်းလီကပြောဆိုလိုက်တာပါမြန်မာဆိုရထိတ်တန့်ခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်ကိုဒီကနေ့အစောပိုင်းမှာပဲမိရှုထားတဲ့ဓာတ်စီပလင်းနဲ့ပစ်ပေါက်တက်ခတ်ခံခဲ့ရပါတယ်တက်ခတ်မှုကြောင့်ရန်ကုန်မြို့တက္ကသိုလ်ရေးစာလမ်းဘောကနေအိမ်ချန်ဝင်းထဲမှာကြီးကြီးမားမားထိခိုက်မှုရှိခဲ့တယ်လို့တက်ခတ်မှုဖြစ်ချိန်မှာလဲဒေါ်အောင်ဆန်းစုကြည်ကတော့နေအိမ်မှာရှိမနေခဲ့ပါဘူ
းကျေးဇူးပါခင်ဗျာသတင်းအချင်းညွတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေရက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမဆန်တော့ကြီးညနေ 6:00 နဲ့ 9:00 တိ 19.1925 ရွေးကနေတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.
From Washington.